တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရရှိဖို့အတွက်နှစ်နိုင်ငံနယ်စပ်ဒေသမှာတိုက်ခိုက်နေတဲ့အဖွဲ့အားလုံးထင်းထင်းသိမ်းသိမ်းလှုပ်ဆောင်ကြဖို့နဲ့လက်နက်ကိုင်တိုက်ခိုက်မှုတွေချက်ချင်းရပ်ဆဲကြဖို့တရုတ်အစိုးရကချက်တဲ့ပြည်နယ်မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်ကိုကံကိုပိုင်းအုတ်ထုတ်ခွင်ရဒေသမှာအခုသတင်းပတ်တွင်ထပ်မံဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသက2000ကျော်တရုတ်နိုင်ငံနဲ့ထွက်ပြေးဝင်ရောက်လာတယ်လို့တရုတ်နိုင်ငံချင်းဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေထိခိုက်နစ်နာတာအတွက်လည်းတရုတ်နိုင်ငံကအပြစ်တင်ရှုံချပါတယ်။ဒါ့အပြင်ဒီဒုက္ခတွေကိုအစိုးရကအကူအညီတွေပေးနေတယ်လို့နေဆက်ဒေသတည်ငြိမ်မှုရရှိရေးအတွက်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလည်းလုပ်နေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လာရှုဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေကိုအကူအညီဆောင်ရွက်ပေးနေသူတွေကတော့တရုတ်ဘက်ခြမ်းကိုထွက်ပြေးကြသူတွေဟာတရုတ်ဘာသာစကားပြောတဲ့သူတွေဖြစ်ပြီးတိုက်ပွဲတွေစတင်ကြတဲ့ကတရားအလုံးကိုတရုတ်ဘက်ကပိတ်ထားလိုက်ပြီးဗမာဒုက္ခသည်တွေကိုပေးမဝင်ပဲတရုတ်တွေကိုပဲပေးဝင်တယ်လို့ VOA ကပြောပါတယ်။လောက်ကင်ဝန်းကျင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာတွားရောက်လောက်ကင်နေတဲ့ရွှေပြောင်းလုံသားထောင်နဲ့ချီပြီးထွက်ပြေးတင်းဆောင်နေရတယ်လို့မြို့ရဲမှာလည်းပိတ်မိနေသူတွေရှိနေပါတယ်။မြန်မာနိုင်ငံငင်းကြီးလုပ်ငန်းစဉ်ကိုတရုတ်ကထောက်ခံကြောင်းနဲ့မပြေလည်မှုတွေကိုဆွေးနွေးဖြေရှာပြီးငင်းကြမ်းတဲ့ငင်းနဲ့ဖြည့်ရှင်းဖို့တိုက်တွန်းကြောင်းလည်းပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။မတ်လ6ရက်တနင်္လာနေ့ကကိုကံတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ပြည်ထောင်နိုင်ငံမိတ်ဖက်လက်နက်ကြီးနဲ့တခြားချီတွေကြားရောက်ထိမှန်ပြီးနေဆက်ဒေသခံတအူထိခိုက်ဒဏ်ရာရတယ်လို့ပိုင်ဆိုင်မှုတချို့လည်းပျက်စီးတာရှိတယ်လို့ပြောပါတယ်။ကျန်တဲ့ပြည်နယ်မှာတော့တိုက်ပွဲတွေဟာပိုးပြီးပြင်းထန်လာတယ်လို့ကိုကံအဖွဲ့က VOA ကိုပြောပါတယ်။